Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါ။မြောက်ကိုရီးယားကစံသက်ပြစ်လွတ်လိုက်ပုံရတဲ့ဒေါ်လာပြစ်တုံးကြီးဟာပြစ်လွတ်ပြီးသိမ့်မကြခင်မှာပဲပြန်ကြသွားပါတယ်။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဒက်ခရုစ်ကသူနဲ့အတူတွဲရွေးကောက်ပွဲဝင်ဖို့ကယ်လီဖီယိုရီနာကိုယူလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုနိုင်ငံတကာလှုပ်ထုံးလှုပ်နှီးတွေအရခေါ်ဝေါ်တုံးဆွဲတာသာဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီကနေ့နားဆင်ရမယ့်ဆက်သွယ်မြင့်မြတ်ချက်တွေသတင်းဆောင်မတွေထဲမှာတော့အင်္ဂလိပ်ကိုလိုနီခေတ်ကဥပဒေဟောင်းကိုအခြေခံထားတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏အန်ဒီရဲမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုဖျက်သိမ်းမဲ့ဥပဒေချမ်းကိုပြည်သူတွေလေ့လာဖို့အစိုးရကထုတ်ပြန်လိုက်ပါပြီ
။တစ်ဆယ်ကာဝေးစွာဒေါ်စွမ်းစုယူတစ်ဆယ်ကာဝေးစွာအိမ်မာထားတာကျွန်တော်တို့ခြောက်တဲထားတာဘာပါလဲခြောက်ထားတယ်တရားရုံးတဲ့ဆွဲပစ်အပူတွေသုံးသားဆက်သေးရတယ်
ကိုရိုင်းလဲဥပဒေဒီဥပဒေနဲ့အရေးယူခံခဲ့ရသူတရားလွှတ်တော်ရှေ့နေဦးကျော်ဟိုကဘာကြောင့်ဒီဥပဒေဖျက်တင်တယ်လဲဆိုတာပြောပြပေးပါမယ်တခါအစိုးရသည်လက်ထက်ဝန်ထမ်းလာစာတိုးမြင့်ရေးတောင်သူလယ်သမားနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ချင်းငွေလုပ်ငန်းတွေအကြောင်းလွှတ်တော်မှတင်ပြဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲပြောပြပေးပါမယ်ဘာသာရေးယုံကြည်ကိုးကွယ်မှုတွေနဲ့ဆက်နွယ်တဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးရာမူဝါဒတွေအကြောင်းကိုလည်းနားဆင်ကြရမှာပါရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကစံသက်ပြစ်လွတ်လိုက်ပုံရတဲ့တာလက်ပြစ်ဒုံးကြီးတစင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါဟာဖြင့်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကြီးပြစ်လွတ်စံသက်မှုဖြစ်ပုံရပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကြီးမအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာဝေးရေးဝန်ကြီးဌာနကအဒီကနေ့ပြောတာပါ။ပျုံယမ်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတစ်ရပ်ကိုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပြစ်လွတ်စံသက်တာပါ။မြောက်ကိုရီးယားဟာတာလက်ပြစ်မူဆူဒန်ဒုံးကြီးအစ်စ်ကိုစံသက်ပြစ်လွတ်ဖို့ကြိုးစားနေပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကြီးကိုအာရှဒေသနဲ့ပစိဖိတ်သမုဒ္ဒရာတွေကစစ်အခြေစိုက်စခန်းတွေကိုပိတ်ခတ်ဖို့ဒီအသုံးပြုနေပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲပြီးနှစ်ပတ်လည်စီးရေးလေ့ကျင့်မှုလုပ်ဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပြစ်လွတ်စံသက်တာပါ။အဲဒီစီးရေးလေ့ကျင့်မှုတွေကိုရန်စတဲ့လိုရာတစ်ခုအဖြစ်မြောက်ကိုရီးယားကသတ်မှတ်ထားတာပါ။
ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုနောက်လာတဲ့မှာတကြော့ပြန်ကျင်းပနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုပါတယ်။ဒါပေမဲ့ဆွေးနွေးပွဲရက်ကိုမတက်မတ်ခင်မှာအပြည့်အခက်ရက်စဲရေးပြန်လည်လှုပ်ဆောင်ချဖို့လည်းတောင်းဆိုပါတယ်
။ If the cessation of hostilities as I myself am appealing on behalf of the UN to
ကုလသမဂ္ဂရဲ့ကိုယ်စားအပြည့်အခက်ရက်စဲရေးပြန်ပြီးအသက်ဝင်အောင်လုပ်ဖို့သူ့အနေနဲ့ပန်ကြားတဲ့အကြောင်းအပြည့်အခက်ရက်စဲရေးပြန်ပြီးအသက်ဝင်အောင်လုပ်ဖို့ကလည်းလုံးဝဖြစ်နိုင်ခြေရှိပါတယ်လို့ပြောဆိုသွားတာဖြစ်ပြီးဆွေးနွေးပွဲစပွဲစီကိုပြန်လာကြဖို့လည်းအလုံးအတွယ်မခက်ခဲဘူးလို့ Syria နိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Stephen D. Mistura ကပြောဆိုသွားတာဖြစ်ပါတယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီမှအစီရင်ခံပြီးနောက်ကြာသပတေးနေ့မှာကုလအထူးကိုယ်စားလှယ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ Syria နိုင်ငံတွင်အကြမ်းဖက်မှုတွေအရှိန်မြင့်ဖြစ်ပွားနေပေမဲ့ဆွေးနွေးပွဲတွေမှာတော့သဘောတူညီချက်တချို့ရခဲ့တယ်လို့သူကပြောပါတယ်။ Syria မြောက်ပိုင်းစစ်ဖြစ်နေတဲ့အလက်ပေါ်မျိုးဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆက်ရောက်လို့အခြေအနေမှာရှိနေတယ်လို့လည်းဒီကနေ့ကြာသပတေးနေ့မှာပဲနိုင်ငံတကာချက်ချင်းရေးအဖွဲ့ကြီး ICRC ကသတိပေးပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေတဲမှာတော့ဒီကနေ့ကြာသပတေးနေ့မှာသဘုံတပ်ဖွဲ့တွေကအလက်ပူမြို့ကအစိုးရတပ်ထင်းချုပ်ရာဒေသတွေကိုအမြောက်တင်းနဲ့ပစ်ခတ်တာကြောင့်အနည်းဆုံး14ဦးသေဆုံးခဲ့ရမှုလည်းပါဝင်ပါတယ်။အလက်ပူမြို့ရင်သဘုံတို့ထင်းချုပ်ရာအပိုင်းကဆေးရုံကိုလည်းမနေ့ဗုဒ္ဓဦးနေ့နှောင်းပိုင်းကလေးချောင်းကနေတိုက်ခတ်ခံရတာကြောင့်ဆေးရုံဝန်ထမ်း3ဦးအပါအဝင်အနည်းဆုံးလူပေါင်း20သေဆုံးခဲ့ရပါတယ်
။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကဒုဦးဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကတစ်ချိန်ကသူ့ရဲ့ပြိုင်ဘက်တဦးဖြစ်သူ Kelly Fiorina ကိုသူနဲ့အတူတွဲပြီးရွေးကောက်ပွဲဝင်ဖို့ရွေးချယ်ထားပါတယ်။ Fiorina ဟာလိုအပ်ရင်သမ္မတတာဝန်ကိုထမ်းဆောင်နိုင်တဲ့အတွေ့အကြုံ၊ဉာဏ်ပညာထက်မြက်မှုတို့နဲ့ပြည့်စုံသူဖြစ်တယ်လို့ Cruz ကပြောပါတယ်။သူဟာ Republican Party ဘက်မှသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ထိတ်ဆုံးကရောက်နေတဲ့ Donald Trump နောက်ခတ်ဝဲဝဲကနေလိုက်နေရတာပါ။ဒီတော့တည်းမှာပဲ Donald Trump ကနိုင်ငံခြားရေးဆိုင်ရာသူ့ရဲ့မူဝါဒကိုဗိုလ်ထုနေကချက်ပြပြောဆိုပါတယ်။အင်္ဂါနေ့ကပြည်내၅ခုမှာလုပ်တဲ့ပါတီတွင်းပနာမရွေးချယ်ပွဲတွေမှာအပြတ်အသတ်အနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပိုနီးလာပြီးတဲ့နောက်မှာနိုင်ငံခြားရေးမူဝါဒကိုထရမ့်ကချက်ပြပြောဆိုလာတာပါ။ဝါရှင်တန်မြို့တော်မှာပြောတဲ့ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမင်ကွန်းဟာသမ္မတဥဘာမအစိုးရရဲ့မူဝါဒကိုအတိအကျဝေဖန်ထားပေမဲ့တိတာထင်ရှားတဲ့အသေးစိတ်တွေတော့မပါလှပါဘူး။ ဒီမိုကရက်တစ်ပါတီဘက်မှလည်းပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပိုနီးလာပြီဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးရောင်ဟီလာရီကလင်တန်ကကျင်းပဖို့ကြံနေသေးတဲ့ပနမရွေးချယ်ပွဲတွေအတွက်သူ့ရဲ့ပြိုင်ဘက်ထက်လွတ်တော်မှဘာနီဆန်ဒါစ်ကိုပြစ်မှတ်ထားဝေဖန်တာမျိုးသိမ့်မလို့တော့ပဲဒေါ်နယ်ထရမ့်ကိုပဲပို့ပြီးတော့ဦးတည်ချက်ထားဝေဖန်ပြောဆိုတာတွေလှုပ်လာပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS ကိုတစ်ဆာခံမယ်လို့မကြသေးခင်ကကြေညာထားတဲ့ဆိုမာလီယာနိုင်ငံတွင်းက El Shabaab အဖွဲ့ဝင်တွေဟာမြို့တော်မိုဂါဒီရှုရဲကိုရွှေ့ပြောင်းလာနေတယ်လို့ဝါရင်ထောက်လှမ်းရေးဆိုင်ရာသုံးသပ်သူတို့ကပြောဆိုလိုက်ပါတယ်။မီလ်ဒဲဂျူဘာဒေသထဲမှာအရေးနိုင်လာတာကြောင့် El Shabaab အဖွဲ့ဝင်တချို့ဟာမြို့တော်မိုဂါဒီရှုနဲ့ကင်ညာနယ်စပ်အနီးကဒေသတွေကိုထွက်ပြေးလာနေကြတယ်လို့အမျိုးသားထောက်လှမ်းရေးအရာရှိဟောင်းမိုဂါဒီရှုခြေဆိုင် Somalia Institute for Security Studies ရဲ့အကြီးအကဲဘိုမှူးကြီး Abdullahi Ali Moy က VOA Somalia ဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။မိုဂါဒီရှုကိုမျက်စိကျရတဲ့အကြောင်းရင်းကလူတွေကြားမှာအလွဲတကူဝင်ရောက်ရုံးနှောနေထိုင်နိုင်တဲ့လူသန်းနဲ့ချီနေထိုင်တဲ့မြို့တစ်မြို့ဖြစ်တာကြောင့်ဆိုပြီးလဲဘိုမှူးကြီးကပြောပါတယ်။ဒီရင်ပါအတွင်မြို့တော်အပြင်မှာအာဖရိကသမ္မတတပ်ဖွဲ့ရဲ့ရင်နှံကိုပြစ်မှတ်ထားဖောက်ခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာလို့ IS Islamic အစွန်းရောက်အဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့အာဖရိကသမ္မတတပ်ဖွဲ့ရဲ့ပြောခွင့်ရ Joseph Kibet ကတော့ဒီတိုက်ခိုက်မှုနောက်ကွယ်မှာ IS အစွန်းရောက်အဖွဲ့မရှိနိုင်ဘူးလို့ပြောပါတယ်။တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ El Shabaab အဖွဲ့ဘက်ကတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဝန်ခံမှုမရှိပါဘူး။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ကြာသပတေးညနေပိုင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်ဝိုင်းပဲဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marshall ကပြောပါတယ
် And normally when that happens we would call them what they asked to be called. It's not a political decision, it's just a normal practice.
အဲဒီလိုကြုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောဆိုတဲ့အတိုင်းကျွန်တော်တို့ကခေါ်ဆိုပါတယ်ဒါဟာနိုင်ငံရေးရာဆုံးဖြတ်တာမဟုတ်ပဲပုံမှန်လှုပ်ထုံးလုပ်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကကိစ္စရပ်တွေဟာတိတ်ကိုရှုပ်ထွေးပြီးတိတ်ကိုထိလွယ်လျှောက်လည်ဖြစ်ပါတယ်။ကျွန်တော်တို့စိတ်ဝင်စားတာကတနိုင်ငံလုံးရဲ့အောင်မြင်မှုကိုစဉ်းစားတာပါ။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုစိန်ခေါ်မှုတွေရှိပါတယ်။ကျွန်တော်ပြောဘူးသလိုပဲကျွန်တော်တို့နိုင်ငံမှာလည်းဒီလိုစိန်ခေါ်မှုတွေရှိပါတယ်လို့မစ္စတာမာဆီယယ်ကပြောသွားတာပါ။ဒီပြဿနာကိုအတိအကျဘယ်လိုဖြေရှင်းရမလဲဆိုတာအစိုးရဒါမှမဟုတ်လူထုကိုပြောဖို့ကကျွန်တော်တို့နေရာမဟုတ်ပဲအဲ့ဒါဟာဒီကလူတွေကဖြေရှင်းရမှာပါလို့လည်းတမ်းမကြီးကပြောပါတယ်။ပြီးခဲ့တဲ့အီဘီလာ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးမှာလှေနှိမ့်မြုပ်ပြီးတေဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုတဲ့ပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်တန်မတ်ကြီးကအဲ့ဒီလိုပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလုံးဝမသုံးဘူးအမျိုးသားရေးတက်ကြွလို့ရှာသူဆိုတဲ့လူတချို့ကရန်ကုန်မြို့အမေရိကန်တန်ယုံရှိမှာဆန္ဒပြကန့်ကွက်ကြတာပါသူတို့ဆိုအပြင်မြန်မာနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေသူတွေဟာဘင်္ဂလီတွေသာဖြစ်တဲ့အတွက်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထောက်ထားပြီးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလုံးဝမသုံးဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။မြန်မာနိုင်ငံရဲ့လူဝတ်ချက်တွေကိုအမေရိကန်အစိုးရကနိလန့်မျိုးစုံနဲ့အကူအညီပေးနေတဲ့အပေါ်အတိမတ်ပြုပေမဲ့ရိုဟင်ဂျာကိုမြန်မာနိုင်ငံတွင်နေထိုင်သူအဖြစ်သုံးနှုန်းတော့အပေါ်အပြင်းထန်ကန့်ကွက်ကြောင်းပြောကြပါတယ်။ဆန္ဒပြသူအယောက်200နီးပါးလောက်ဟာအမေရိကန်တန်ယုံရှိမှတနာရီနီးပါးကြာဆန္ဒပြကြပါတယ်။ရိုဟင်ဂျာဆိုတာကိုထပ်ပြီးမသုံးနှုန်းဖို့တောင်းဆိုထားတဲ့အိတ်ဖွင့်ဗီဇာတစ်စောင်ကိုလည်းတန်ယုံတာဝန်ရှိသူကနေတဆင့်တန်မတ်ကြီးအစ်စ်စကော့မာဆီယောစီကိုပေးပို့ပါတယ်။ဆန္ဒပြခွင့်တောင်းခံချိန်လုံးကတာမူမျိုးဘိုးစိမ်မန်ကွင်းမှာလုပ်ဖို့တာဝန်ရှိသူတွေကခွင့်ပြုထားတာဖြစ်ပေမဲ့အမေရိကန်တန်ယုံတည်ရှိတဲ့ဗဟန်းမျိုးတိုက်ကတူရိတ်သားလမ်းမှာလာပြီးဆန္ဒပြကြတာကြောင့်ငြင်းချမ်းစွာစုဝေးခွင့်နဲ့စီတန်းတက်လေခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့အမှုဖွင့်ရေးယူသွားမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အေဘီလာ25ရက်ညနေ4နာရီလောက်တုန်းကတော့လူမျိုးရေးဘာသာရေးခွဲခြားတာကိုဆန့်ကျင်တဲ့အနေနဲ့မျက်နှာဖုံးစုလူငယ်15ရောက်ကဆန္ဒပြကြပါသေးတယ်။လူချင်းခွဲခြားမှုချက်ချင်းရက်လူသားတိုင်းလွတ်လပ်စွာရှင်သန်ခွင့်ရှိသည့်စတဲ့စာတမ်းတွေကိုကန်ဆောင်ပြီးရန်ကုန်မြို့ကမာရွတ်မြို့နယ်လှဲတန်းလမ်းမှာလူငယ်တွေကဆန္ဒပြကြတာပါ။အဲ့ဒီဆန္ဒပြလူငယ်တွေကိုလည်းပုံမှန်16နဲ့အမှုဖွင့်ထားပြီးတော့စုံစမ်းနေတယ်လို့ကမာရွတ်ရဲစခန်းကပြောထားပါတယ
်။ပြင်သစ်နိုင်ငံပါရီမြို့အချမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း130တေဆုံးခဲ့ရတဲ့လောက်ရက်နဲ့ပတ်သက်လို့ဥဆောင်လှုပ်ရှားသူအဖြစ်တန်တရာရှိခံထားရသူဆာလာအဗ်ဒဲဆလမ်ကိုလူသားမှုပြန်ပြေးဆွဲမှုနဲ့လူသေးသေးတဲ့လက်နက်ကရိယာတွေဘုံတွေအသုံးပြုမှုဆိုတဲ့ဆွဲချက်နဲ့ပြင်သစ်နိုင်ငံမှာတရားဝင်တရားစွဲဆိုလိုက်ပါပြီ။မော်ရိုကိုနိုင်ငံဘွားအဗ်ဒဲဆလမ်ကိုမနေ့ဗုဒ္ဓဟူးနေ့ကတရားရုံးမှာရုံးတင်စစ်ဆေးခဲ့တယ်လို့သူ့ကိုမေလ20ရက်နေ့အထိတဦးတည်းတည်ထောင်ချုပ်ထားဖို့တရားသူကြီးကအမိန့်ချမှတ်ပါတယ်။ပ ပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်ပြင်းထန်ကြမ်းဖက်တိုက်ခိုက်မှုတွေကိုအဗ်ဒဲစလန်ကဦးဆောင်ကြံစီခဲ့တယ်လို့လည်းခန့်မှန်းထားကြတာပါ။ပါရီမြို့နဲ့ဘယ်ဂျီယံဘရက်ဆဲမြို့တိုက်ခိုက်မှုနှစ်ခုစလုံးသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောဆိုထားပါတယ်
။တူရကီနိုင်ငံနောက်မြောက်ပိုင်းကဘရက်ဆဲမြို့မှာဗုဒ္ဓဟူးနေ့ကဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ12ယောက်ကိုဖမ်းထားတယ်လို့တူရကီနိုင်ငံကပြောပါတယ်။အဲ့ဒီဖောက်ခွဲမှုကြောင့်လူ73ယောက်သေဆုံးပါတယ်။ဘရဆာနဲ့အစ္စတန်ဘူးမြို့တွေအပြင်တခြားမြို့ကြီးတွေမြို့မှာရဲတပ်ဖွဲ့ကအဲ့ဒီလူ12ယောက်ကိုဖမ်းလိုက်တာလို့နိုင်ငံပိုင်အနာဒိုလူသတင်းဌာနကပြောပါတယ်။ဘရဆာမြို့မှာကဘာလက်ခီးတွေရဲ့အသွားများတဲ့တမိုင်းဝင်နေရာကပလီတစ်ခုနားမှာအမျိုးသမီးအသေးခံဘုံခွဲသူတူကဖောက်ခွဲခဲ့တာပါ။ဘုံခွဲတက်ခဲ့တာရဲ့လက်တယ်ဖြစ်ဘယ်သူကမှတော့မကြေညာသေးပါဘူး။ IS အစွန်ရောက်အဖွဲ့ကသူတို့လက်ချဲလို့ပြောတဲ့အစ္စတန်ဘူးမြို့မှာတိုက်ခိုက်မှုနှစ်ခုခစစ်သွေးကြောအဖွဲ့ကသူတို့လုတာလို့ပြောတဲ့အန်ကာရာမြို့တော်မှာတိုက်ခိုက်မှုနှစ်ခုအပါအဝင်ဒီနှစ်အတွင်းတူရကီနိုင်ငံမှာအထက်ကဘုံခွဲတိုက်ခိုက်မှုအများအပြားဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့နဲ့လူညုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာအများစုအပါအဝင်လက်ဝဲရင်းအုပ်စုတွေကတိုက်ခိုက်တာတွေလည်းရှိထားပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်2016အိုလံပစ်ပွဲတော်အခမ်းအနားတွေနဲ့လေးချင်ရေးတွေမှာတောင်ကိုရီးယားအိုလံပစ်အားကစားသမားတွေအနေနဲ့ချင်းကာကွယ်ဆေးပါတဲ့အင်ဂျီလက်ရှင်နဲ့ဘောင်းမီရှေးတွေဝတ်ဆင်မယ်လို့တောင်ကိုရီးယားကကြေညာလိုက်ပါတယ်။ဒီဝိဆုံကတော့ချင်းကနေတဆင်ပြန့်နှံ့တဲ့ဇီကာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကလူအများစုအတွက်ရောဂါလက္ခဏာကသိပ်မသိတာပဲလေ။ကိုဝင်ဆောင်အမျိုးသမီးတွေကူးစက်ခံရရင်တော့အုံနှောက်သေးဦးခေါင်းသေးကလေးတွေမွေးဖွားလာစေပါတယ်။လိင်ဆက်ဆံမှုကနေတဆင်လဲဇီကာဗိုင်းရပ်စ်ကူးစက်စေနိုင်တယ်ဆိုတာကိုတွေ့ရှိထားတာကြောင့်အားကစားသမားတို့ကူးစက်ခံရမယ်ဆိုရင်ကိုဝင်ဆောင်ထားသူမဟုတ်ရင်တောင်ယောဂါဘုတ်ကိုသေဆောင်လာပြီးအတူနေသူကိုကူးဆက်စေနိုင်တာဖြစ်ပါတယ် Direct from Washington The Voice
of America The VOA ကြာသပတင်းနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြောကြောသိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တဲ့မင်းမြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေကိုဖိနှိပ်ရေးယူလေးရှိတဲ့ဥပဒေတချို့ကိုဖျက်သိမ်းနိုင်ဖို့ NLD အစိုးရတစ်ကဆောင်ရွက်လာပါတယ်။ဒေါအောင်ဆန်းစုကြည်မင်းကိုနိုင်ပါဝင်အတိုက်ခံအတော်များများကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများရဲ့ဘေးအန္တရာယ်ကကာကွယ်ဆောင်ရှောက်သည့်ဥပဒေဆိုတာကိုဖျက်သိမ်းဖို့လွှတ်တော်တွင်ပြင်ဆင်ဆောင်ရွက်နေကြတာပါ။တစ်ချိန်တည်းမှာပဲနိုင်ငံရေးတက်ကြွလှုပ်ရှားသူအတော်များများကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဲ့ဥပဒေကိုဖျက်သိမ်းဖို့လဲနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာတင်ပြထားပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့လက်ရှိပြည်ထောင်စုလွှတ်တော်ကနေရုပ်သိမ်းမှုပြင်ဆင်နေတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှာကာကွယ်ဆောင်ရှောက်သည့်ဥပဒေဟာ1985ခုနှစ်ပြည်သူ့လွှတ်တော်ဥပဒေအမှတ်3ဖြစ်ပါတယ်ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီး1985ခုနှစ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှအကာအကွယ်ပေးသည့်ဥပဒေအဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိရလို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲဖမ်းဆီးထိန်းချုပ်နိုင်ခွင့်ရှိပါတယ်။ဒီဥပဒေရုပ်သိမ်းရေးနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးကျော်ဟိုးကအခုလိုပြောပါတယ်။
လောကကိုရုပ်သိမ်းပြဘာလို့ဆိုတော့ကျော်ဒီပုပ္ပတစ်ပေကကြီးတဲ့ကျော်တော့ပပိထောင်တော့ပါတစ်နှစ်ကျော်ထားခါရတယ်။နော်အရေးကြီးဖြစ်ပြီးတော့ပပိထောင်မှာတစ်နှစ်ကျော်ထားရတယ်။နော်ပုပ္ပတစ်ပေကကြီးနဲ့တစ်ပေခါဝေးပုံတစ်ပေခါဝေးဆိုတာဒေါ်စန်းစုယူတစ်ပေခါဝေးဆိုတော့အိမ်မှာထားရတာ။ကျွန်တော်တို့ခြောက်တဲထားတာတစ်ပေကကြီးနဲ့ထားရတာ။ထားတော့ဘာဖြစ်လို့ရုပ်သိမ်းပြတယ်ဆိုတော့ကျွန်တော်တို့ဆွတ်ဆွဲတာပဲရှိတယ်။ကျွန်တော်တို့ဘာလုပ်လဲကျွန်တော်တို့ဘာပါလဲခြောက်ထားတယ်။တရားရုံးတဲ့ဆွဲပစီ။အပုပ္ပတဲ့စုံစားစစ်ဆေးရတယ်။ကျွန်တော်တို့ဘာလဲခေါ်တာပြောလို့အပြစ်ပြစ်ရှိတဲ့ကြောင်းလေပြောခွင့်တယ်မရအောင်။အော်ပြပြသားသူတွေပြလောကပေးပတွေ့တတိကျကျော်ဆိုတော့ဒါကလောကပတရားတော့ဒီလိုလိုဂလိုဘလက်ပခါတဲ့
နိုင်ငံတော်အားနှောက်ယှက်ဖြစ်စည်းလိုသူများ၏ဘေးအန္တရာယ်မှာကာကွယ်ဆောင်ရှောက်သည့်ဥပဒေဟာတရားစီရင်ဆိုင်ရာအခြေခံမှုကိုစန့်ကျင်နေကြောင်းတရားလွတ်တော်ရှေ့နေဦးကျော်ဟိုးကအခုလိုထောက်ပြပါတယ
်ကျွန်တော်ဆိုတော့လူတယောက်ခဲဖမ်းခွင့်ရှိတယ်ဖမ်းပြီးတော့ခုနကပြောလို့ခဲအခုကိုဆောင်ရစေစေဆောင်ရစေစေလို့ဟာညမကြီးတပတ်ပေါ့ဗျာအဲ့ဒါ14ရက်တန်တာဒါပေါ့ညမကြီးနှစ်ပတ်28ရက်တန်ဒီစစ်ပြောမပေါ်လို့ပြလို့ပြီးဒါကျွန်တော်တို့ဒါလက်ရှိကျွန်တော်ချစ်တုံးနေတဲ့ဥက္ကဋ္ဌကဒါပြတ်တာပြရမယ်။ဒါအခုကဒီဥက္ကဋ္ဌပြတ်တာတဲ့ကြောင့်ခင်ဗျအမှုကိုစောစောသိသိတာလည်းမတော်ဘူး။ဟာလာခုနကကျွန်တော်သိရှိရှိတဲ့သူချင်းဟိုလည်းမပေးဘူး။တရားအမှုလည်းမဖြစ်ဘူး။တရားရုံးလည်းမပေးဘူး။မထောင်ထဲမှာ3နှစ်လောက်ထားရတယ်ဆိုတော့ခင်ဗျအတိတ်တွေပါမရှိဘူး။ဒါကတရားပြတ်တာမှုပါမရှိသေးဘူး။
ရုပ်သိမ်းမှုပြင်ဆင်နေတဲ့ဥပဒေရဲ့ပုံမှန်30ကကြီးရလူတယောက်ကိုနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုအန္တရာယ်ပြုသူဒါမှမဟုတ်အန္တရာယ်ပြုဖို့ကြံစည်အားထုတ်နေသူလို့ယူဆရင်တချိန်မှာရပ်ပေါင်း60တဲ့မပေါ်ပဲစုစုပေါင်းရပ်ပေါင်း180 6လအထိဖမ်းဆီးချုံနှောင်ထားနိုင်ပြီးပုံမှန်30ခါခွေးရနေအိမ်အကျယ်ကျုံးတဲ့တစ်နှစ်အထိချထားနိုင်ပါတဲ့ဒီဥပဒေပုံမှန် 17 နဲ့ 13 ရောက်ဝန်ကြီးအဖွဲ့ရဲ့ခွင့်ပြုချက်နဲ့ပုံမှန် 30 ကကြီးနဲ့ပုံမှန် 30 ခါခွေးကအပြစ်ဒဏ်ကာလတွေကိုထပ်မံတိုးမြင့်နိုင်ပါတယ်။ရခိုင်မျိုးသားပါတီကမင်းပြားမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီဥပဒေရုပ်သိမ်းမှုအတွက်လွှတ်တော်မှာထောက်ခံဆွေးနွေးသွားမယ်လို့ပြောပါတယ်
။ပုံမှန် 30 ခါခွေးတို့ကကြီးတို့ကလည်းအဲချိန်နဲ့ရှိပြီးတော့နော်ကျွန်တော်တို့သိတာတစ်နှစ်သုံးခါ၆လ၆လ၃ခါအဲ့လိုမျိုးပေါ့ဒီကရေရှည်ထိမ့်သိမ်းထားနိုင်တယ်ပေါ့နော်။ဥပဒေရှိကတော့အော်နိုင်ငံရေးသမားတွေကိုတက်တက်ကြီးရပြီးတော့ပြတ်ထားတဲ့ဥပဒေဖြစ်ပါတယ်။အဲဒီပြင်လုံငန်းရှင်ခေါ်မလဲဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လည်းသူတို့နဲ့တဲတဲ့လုံငန်းရှင်တွေလည်းအဲဒီပုံမှန်တွေနဲ့ပဲဒီလိုသိရှိသိသိတာတွေတွေ့ပါတယ်။ဒီပုံမှန်ကိုရုပ်သိမ်းလိုက်တာကတော့ကျွန်တော်တို့ဟိုလက်ခံတဲ့ဥပဒေကြောင့်ကျွန်တော်တို့စွတ်တော်မှာရောက်ရင်လည်းကျွန်တော်ထောက်ခံပြီးဆွေးနွေးသွားမှာပါ။
နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကကိုအောင်မျိုးကျော်ကတော့ဒီဥပဒေဖြတ်သိမ်းရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ
်။ဆယ်ကားကြီးခွေရတော့အများကြီးကတော့ဆန်းစစ်ကြီးလည်းဆယ်ကားကြီးဆယ်ခွေနေတာလို့ပြောဆန်းစစ်ကြီးလည်းနောက်ဟိုကိုမေကိုနိုင်ရလည်းဖြစ်တယ်။နောက်ကိုကိုကြီးတို့ဆိုလို့ရှိရင်လည်းဒီပထမချထားတဲ့အမိန်ဖြစ်သွားပြီးတဲ့အခါမှာဒီဆယ်ကားကြီးဆိုပြီးကြောင်းတာရှိတယ်။အများတော်တော်များများကိုအဲ့ဒီပုံမှန်နဲ့ဆွဲပြီးတော့ဟိုဆက်ကြက်တက်ဆက်တိုးတာတွေကအများကြီးပဲဗျ။ကျွန်တော်ဆိုလို့ရတော့ဖြတ်သိမ်းနိုင်လို့ရှိရင်တော့အကောင်းဆုံးပါကျွန်တော်တို့ကရှေ့ရှုပါတယ်ကျွန်တော်တို့ပဲအပိုင်းကဟိုပူပေါင်းဆောင်ရွက်ရတဲ့ကိစ္စမှန်တယ်ညာကျွန်တော်တို့အပြည့်အဝပူပေါင်းဆောင်ရွက်တော့မှာပါ
လေလာတုံးသက်သူတွေကတော့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေအဖြစ်အရေးပေါ်စီမံချက်ဥပဒေပုံမှန်5ညနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန် 905 ခါခွေမတရားသိမ်းတဲ့ဆက်သွယ်မှုဥပဒေပုံမှန် 79 စတာတွေကိုလည်းပယ်ဖျက်တန်တာပယ်ဖျက်ပြီးပြင်ဆင်သင့်တာတွေကိုပြင်ဆင်သင့်ကြောင်းအကြံပြုကြပါတယ
်ကိုမိုးစောစုံစမ်းတင်ပြခဲ့တာပါအခုတစ်ခါချင်းဝေရဖို့စီမံချက်တွေကိုလွှတ်တော်မှတင်ပြသွားဖို့ရှိနေတဲ့အကြောင်းပြောပြသွားပါမယ်တန်တူလေသမားချင်းဝင်နဲ့အသေးစားဆက်မှုလုပ်ငန်းချင်းဝင်တွေရဖို့အပါအဝင်တခြားပြုပြင်ပြင်ဆင်သင့်တဲ့ကဏ္ဍ9ခုကိုဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကနေလွှတ်တော်ကိုအကြံပြုတင်ပြသွားဖို့ရှိနေပါတယ်။အဲ့ဒီအထက်မှာခွင့်ပြုပြီးသားစီမံကိန်းလုပ်ငန်းတွေအပြင်နောက်ထပ်ခွင့်ပြုမဲ့စီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်လို့ဆန်းစစ်တင်ပြမှုတွေလည်းပါဝင်တယ်လို့သိရပါတယ်။ VOA သတင်းတောက်မေခနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်။
သူတို့ဥရှိမဲဥက္ကဋ္ဌအနေနဲ့တာဝန်ယူထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်က AP28 ရက်နေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါတင်ပြထားတဲ့ကဏ္ဍတွေကတော့စီမံကိန်းတွေတင်တာခေါ်ယူမှုတွေလူတိုင်းမှတ်ပုံတင်တဲ့သကောင်စင်းရရှိနိုင်မှုတွေလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ကြွမ်းကျင်လုပ်သားရရှိဖို့တွေတောင်သူလေသမားအကျိုးစီးပွားကာကွယ်ဖို့တွေအသေးစားဆက်မှုလက်မှုလုပ်ငန်းတွေချင်းငွေရရှိဖို့အပါအဝင်အခွန်အသင့်ရေးဆွဲနိုင်ဖို့နဲ့စံစဘာကိုပြပကိုအကောင်းဆုံးတင်ပို့နိုင်ဖို့လေလာဆန်းစစ်သုံးသပ်ထားပြီးပြင်ဆင်ရမယ့်အချက်တွေကိုလာမယ့်လွှတ်တော်မှာတင်ပြသွားမှာဖြစ်ပါတယ်။တင်ပြမယ့်ကဏ္ဍတွေကိုသာထုတ်ဖော်ပြောဆိုခဲ့ပြီးဘယ်ကဏ္ဍတွေမှာဘယ်အချက်တွေပြင်မလဲဆိုတာကိုတော့အသေးစိတ်မေးမြန်းခဲ့ပေမဲ့သူရဥရှိမန်ကမဖြေကြားခဲ့ပါဘူး။တောင်သူလေသမားအခွင့်အရေးကာကွယ်ဖို့အတွက်လေလာဆန်းစစ်တင်ပြထားတာမှာချင်းငွေတိုးမြင့်နိုင်မှုအချက်ကိုအဓိကထားတင်ပြထားတယ်လို့သူကပြောပါတယ်
။မြန်မာနိုင်ငံမှာတောင်လေသမားလူဦးရေ80ရာခိုင်နှုန်းရှိတယ်။ဒီနေ့သူတို့ရဲ့အဓိကအခက်ခဲရပါလဲဆိုရင်ရင်းနှီးမြှုပ်နှံမှုတွေငွေအဲ့ဒီငွေရမှသူတို့အလုပ်တွေဖြစ်မယ်။ချင်းငွေရဖို့ကော်မရှင်ကနေပြီးတော့အကြံပြုတုံးသက်ပြီးတင်ပြတယ်။အဲ့လိုရတဲ့အခါမှာခါတိုင်းနဲ့ခါတိုင်းနဲ့လုံးကတော့လေတီကပသိဒီနေ့ကော်မရှင်နဲ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အခါမှာတသိန်းခွဲမြန်မာနိုင်ငံအတွင်းမှာရှိတဲ့ SMB လို့ခေါ်တဲ့လုပ်ငန်းအငယ်စားအလတ်စားများအဆင်ပြေမယ်အလုပ်ကိန်းတွေရမယ်ဝင်ငွေတွေတို့မယ်အဲ့ဒါလေကော်မရှင်ကဆောင်ပေးထားတယ်
လက်ရှိမှာတန်ရှင်းတဲ့အစိုးရတရက်ဖြစ်နိုင်မှုအတွက်ဝန်ထမ်းတွေဂုံသိက္ခာရှိရှိရပ်တည်နိုင်ဖို့ဝန်ထမ်းလစာတွေကိုတိုးပေးဖို့အကြံပြုတင်ပြထားတယ်လို့သူကပြောပါရယ်။ဝန်ထမ်းလစာတွေဘလောက်ထိတိုးဖို့အကြံပြုထားတယ်လဲဆိုတာနဲ့ပတ်သက်ပြီး VOE ကမေးမြန်းစင်မှာတော့သူက
ဒီလစာတိုးပေးလိုက်တဲ့အခါမှာဖြစ်ပေါ်လာတဲ့ကုန်စည်လုံးမြင့်လာ inflation ဖြစ်တဲ့ကိစ္စရဲ့ပြဿနာတွေကမှာ inflation မပြတ်အောင် နော်ကုံစည်တင်းကိုမမြင်အောင်တစ်ဖက်ကစာမယ်တစ်ဖက်ကလားစာဘလောက်တိုးမယ်ဆိုတော့ဒီဟန်ချက်ညီတွက်ချက်မှုမှာဖြစ်နိုင်တဲ့အနေအထားရှိတယ
်လက်ရှိအာဏာရ NLD အစိုးရလက်ထက်မှာပြည်သူတွေဘက်ကဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်လိုလားနေကြပါတယ်ဒီလိုဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်လေလာဆန်းစစ်မှုတွေလှုပ်ဆောင်ခြင်းရှိမရှိနဲ့ပတ်သက်ပြီး VOA ကမေးမြန်းမှုကိုဒူရဦးရှိမန်းကအခုလိုပြန်ဖြေခဲ့ပါတယ
်တမီးအခုထိတော့ဒီစက်ဒီကော်မရှင်နေနဲ့ဘာမှကင်ပြွေထားတာမရှိပါဘူးနော်သူတို့ဘက်ကနေပြီးတော့တင်ပြဆွေးနွေးလာတယ်ဆိုလို့ချင်းဒီပေါ်မိမိတို့ရဲ့အမိတုံ့တက်ချက်တွေတေချာပေးတော့မှာ
သူတို့ဦးရွှေမင်းရဲ့ကော်မရှင်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးလွှတ်တော်ကိုလေ့လာစောင့်ကြည့်နေတဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ကြီးကတော့အခုလိုသုံးသပ်ပါတယ်
။ဒီကာလအရာအခုအနေနဲ့ပါသူရဆောင်ရွက်တဲ့ကာလမှာအချိန်ကြီးချိန်ခါရသို့ဥပဒေကပြောင်းပြင်နေလို့သူအနေနဲ့ဒီခါတာကြီးရှိပါတယ်။လက်ရှိဆိုရပေါ်အာဏာလွှမ်းမိုးမှုရှိပါဘူး။ကျွန်တော်အနေနဲ့ဒီပါဒါပေမဲ့ခုဆောင်ရွက်ပြီးနေတယ်လို့ကျွန်တော်မြင်ပါတယ်။သူဟာတိုင်းပြည်အတွက်တော့နောက်ဆုံးအာဏာကြီးကိုအတိအကျယူခဲ့ကြတဲ့သူတွေသူတွေရဲ့အကောင်းဆုံးလေးတွေလုပ်ပြသွားခြင်းတွေဆိုတဲ့အနေအမျိုးရှိနေတယ်လို့ကျွန်တော်အဲ့လိုလည်းမြင်ပါတယ
်သူတို့ဥရှင်မန်းတို့ကော်မရှင်အနေနဲ့နှစ်လတာအတွင်းလှုပ်ဆောင်ခဲ့တဲ့လုပ်ငန်းစဉ်တွေကိုရှင်းပြခဲ့တာမှာတော့ဒီနှစ်လအတွင်းတည်ဆဲဥပဒေပေါင်း300ကျော်ကိုလေ့လာဆန်းစစ်ခဲ့ပြီးဒီထဲကနေပြင်ဆင်ဖို့အချက်တွေကိုတင်ပြသွားခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
ကျန်းခိုင်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲအပြက်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြက်ကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညဒရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်အစိုးရရဲ့နိုင်ငံခြားရေးရာမူဝါဒတချို့အကြောင်းပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးရာမူဝါဒတွေဟာဘာသာရေးယုံကြည်ကိုးကွယ်မှုတွေနဲ့ဆက်နွယ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လည်းဘာသာရေးနဲ့နိုင်ငံခြားရေးရာမူဝါဒဆက်နွယ်မှုကိုရှင်းရှင်းလင်းလင်းနားလည်သဘောမပေါက်တာမျိုးနဲ့ကြုံရတတ်တယ်လို့လည်းတက်ဆက်ပြည်နယ် Rice Tech သူကမင်ကောမှာပြောကြားခဲ့တာပါ VOA သတင်းတောက် Richard Green ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။ကမ္ဘာ့သမိုင်းတစ်လျှောက်နိုင်ငံရေးစီးပွားရေးကိစ္စတွေမှာအဓိကဆုံးဖြတ်ချက်တွေချမှတ်ရမှာဘာသာရေးကအဓိကနေရာယူခဲ့တယ်လို့ရှေ့လျှောက်ဒီတိုင်းဆက်ဖြစ်နေလေဦးမယ်လို့လည်း American နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာပါ။
Religion today remains deeply consequential, affecting the values, the actions, the choices, the worldview of people in every walk of life on every continent, and obviously also here at home.
ဒီနေ့အချိန်မှာလည်းဘာသာရေးကိစ္စဟာအရေးကြီးနေသေးပါ။ကမ္ဘာပေါ်ကလူတန်းစားအလွန်အသီးသီးနဲ့အမေရိကန်လူလူကြားကစံတန်ဖိုးတွေ၊လောရက်တွေ၊ရွေးချယ်မှုတွေနိုင်ငံတကာအမြင်တွေအပေါ်မှာရိုက်ခတ်နေစေဖြစ်ပါတယ်။ဒီကိစ္စကြောင့်စစ်ဖြစ်အောင်အစာပြူတာတွေတချို့ကြတော့လည်းငင်းငင်းရအောင်ကျူးပန်းတာတွေအပြောင်းလဲဖြစ်အောင်စီးယုံတာတွေလမ်းဟောင်းကိုပဲမရမကဖတ်တွယ်နေတာတွေတချို့ကတော့နေနမိတ်တွေကိုဖြတ်ကျော်နိုင်ဖို့ကျူးပန်းကြသလိုတစ်ဖက်နဲ့တစ်ဖက်ခွဲခြားထားဖို့နိုင်ငံတွေကိုမြင့်သက်မြင့်အောင်ကာယံသူတွေလည်းရှိပါတယ
်။အရေးကြီးတဲ့ကိစ္စတွေကိုဖြစ်ရှင်းရမှာဘာသာပေါင်းစုံကပူးပေါင်းပါဝင်လာအောင်အားပေးဖို့သမ္မတဘရက်ကိုအိုဘားမားအစိုးရရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်2013ခုနှစ်မှာစတင်တာဝန်ယူခဲ့ပြီးတိတ်မချခင်မှာပဲဝန်ကြီးကယ်ရီဟာသူဦးဆောင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာဘာသာရေးနဲ့ကမ္ဘာရေးရာရုံးခွဲတစ်ခုဖွင့်လှစ်ခဲ့တာပါ။ဒီနောက်မှာလည်းဘာသာပေါင်းစုံကတာဝန်ရှိသူတွေနဲ့လက်တွဲပြီးနိုင်ငံတကာအတိုင်းအဝိုင်းမှာဘာသာရေးလွတ်လပ်ခွင့်တွေအတွက်ဦးဆောင်လှုပ်ရှားခဲ့တာ
ပါ။ For example, last year we hosted a workshop for religious leaders in Nigeria.The topic was both a moral and a practical one, corruption.
ဥမာပြီးခဲ့တဲ့နှစ်ထဲနိုင်ဂျီးရီးယားနိုင်ငံမှာဘာသာရေးခေါင်းဆောင်တွေရဲ့လက်တွေ့ဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့ပူးတွဲကျင်းပခဲ့ပါတယ်။ခေါင်းဆောင်ကတော့လှုပ်သွင်းလှုပ်ထိုက်တဲ့လက်တွေ့လဲကြတဲ့အာဂရီလိုက်စားမှုကိစ္စပါ။ဘာသာရေးခေါင်းဆောင်တွေအနေနဲ့သက်ဆိုင်ရာတိုင်းပြည်နဲ့လူမှုအတိုင်းဝိုင်းတွေကြားအာဂရီလိုက်စားမှုရဲ့အကျိုးဆက်တွေကိုအင်မတန်မှစိုးရင်ကြပါတယ်။ဒါပေမဲ့လည်းကြေကြေပြန့်ပြန့်ကြုံနေရတဲ့ဒီလိုစိန်ခေါ်မှုမျိုးကိုဖြေရှင်းဖို့ကတိတ်မလွယ်ဘူးဆိုတာကိုလည်းသဘောပေါက်ကြပါတယ်။အာဂရီလိုက်စားမှုကိုတိုက်ဖြတ်တဲ့အခါကိုကိုကိုပြန်တိုက်ခိုက်တာခံရတယ်လို့လဲဆွေးနွေးပွဲမှာတယောက်ကပြောပါတယ်။ဒါကြောင့်လဲအစင်းစစ်မှာပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဖို့အစီအစဉ်တစ်ခုဆွဲပါတယ်။အချင်းပြချစားမှုကိုလူလူကဖော်ထုတ်သွားဖို့အရိလိုက်စားမှုတွေဟာလူသားတွေအတွက်မရှောင်မလွဲတာကိစ္စတစ်ခုမဟုတ်ပဲဟန်တာအမယ်ကိစ္စဖြစ်တယ်ဆိုတာကိုကိုပိုင်အတွေ့အကြုံတွေနဲ့သတင်းစကားပါကြဖို့ပါ။
အမေရိကန်ဆွေရဲ့ရီမန်ချက်တွေထဲမှာနောက်ထပ်အရေးကြီးတာတစ်ခုကတော့ကမ္ဘာတဝန်းဘာသာရေးနဲ့လူမျိုးရေးအရာမတူကွဲပြားတဲ့လူနည်းစုတွေဖိနှိပ်ခံရတာတွေကိုအကာအကွယ်ပေးသွားဖို့ဖြစ်ပြီးဒါဟာလည်းလူရင်ချင်းမှုတစ်ခုလုံးအတွက်အခြေခံကျတဲ့စံသက်ချက်တစ်ခုလို့လည်းဝန်ကြီးကယ်ရီကပြောပါတယ
် We think that people ought to be free to choose to change to practice to speak and teach their religion anywhere without fear or intimidation.
ကိုယ်ကိုရဘာသာကိုလွတ်လပ်စွာရွေးချယ်ခွင့်ပြောင်းလဲခွင့်ကျင့်သုံးခွင့်ချင်းကြောက်ခံအမှာကိုကြောက်လန့်နေစရာမလိုပဲပြောဆိုခွင့်တင်ကြားပို့ချခွင့်လည်းရရှိလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ဘာသာရေးနဲ့လူမျိုးရေးလွတ်လပ်ခွင့်တွေဟာကိန်းဂဏအရေးအတွက်ပေါ်မှာမူတည်မနေပါဘူးဘာသာမတူတဲ့လူနည်းစုတွေအနေနဲ့အများလိုပဲအခွင့်အရေးရှိရမှာပါ
အဲစစ်သွေးကြွအဖွဲ့လေအစွမ်းအဖွဲ့တွေကဘာသာမတူတဲ့လူနည်းစုတွေပေါ်လူမျိုးတွန်းအောင်တပ်ဖြတ်တာတွေပါဝင်ရက်ဆက်ချင်းချုပ်တဲ့လုပ်ရက်တွေကိုဘာသာရေးဗန်းပြပြီးကျူးလွန်နေတဲ့အန်ဒီရီကလည်းစိန်ခေါ်မှုတွေဖြစ်နေဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင်အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲအင်ရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOE Internet စာမျက်နှာမှာရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်သလိုပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုလည်းအချိန်မရွေးပြန်လည်နားဆင်လို့ရပါတယ်ကြာသပတေးနေ့ညနေပဲ VOE အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်စီစဉ်ဆုံးသက်ခင်မှာတရင်အချင်းချုပ်ကိုကိုကြော်ကြော်သိန်းကကြီးညာပေးပါအောင်မရှင
်ရိုဟင်ညာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထွန်းလုပ်နည်းတွေရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝင်ဝိုင်းများဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယယ်ကပြောပါတယ်အဲဒီလိုဂျုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောတဲ့အတိုင်းခေါ်ဆိုတာဖြစ်ပါတယ်လို့လည်းသံတမန်ကြီးကပြောတော့ပါတယ်ဒီကရေအီဘီလာ19ရက်နေ့ကစစ်တွေမြို့တဲချောင်းအနီးမှာလှေနှိမ့်မြုပ်ပြီးတည်ဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုရဲပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချင်းအမေရိကန်တန်မတ်ကြီးကအဲ့လိုပြောသွားတာပါမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်လိုက်ပုံရတဲ့တာလက်ပြစ်ဒုံးကြီးတစင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်ဒါဟာဖြင့်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကြီးပြစ်လွတ်စမ်းသပ်မှုဖြစ်ပုံရပါတယ်မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကြီးမအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောတာပါပျုံယမ်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတက်ကိုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားကအခုလိုဒုံးကြီးပြစ်လွတ်ဆန်သက်တာပါဆီးရီးယားညဉ့်ဉန်းရေးဆွေးနွေးပွဲတွေကိုနောက်လာထဲမှာတကြောပြန်ကျင်းပနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲရက်ကိုမတက်မတ်ခင်မှာအပြစ်ခတ်ရစေးရေးပြန်ပြီးလှုပ်ဆောင်ကြဖို့လည်းတောင်းဆိုပါတယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှအစည်းအဝေးခံပြီးတဲ့နောက်ဂျာတာပရီနေ့မှာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒိုမစ်စတရာကအဲ့လိုပြောဆိုတိုက်တွန်းသွားတာပါ Republican Party ကိုစားပြုတမရလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မှတက်ခရုစ်ကတချိန်ကသူ့ရဲ့ပြိုင်ဘက်တူဖြစ်သူကယ်လီဖီရီနာကိုသူနဲ့အတူတွဲပြီးတော့ရွေးကောက်ပွဲဝင်ဖို့ရွေးချယ်ထားပါတယ်ခင်ဗျာ
ကြာတာပရီနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America,
Washington.